ကျွန်တော်ဝင်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲစင်မှားရွေးမှုတွေရှိခဲ့တယ်လို့အဓိကတိုက်ခံပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်ဘက်ကဆွဆွဲထားပြီးဖြည့်ရှင်းပေးဖို့ဆက်လက်တောင်းဆိုနေချိန်မှာလွှတ်တော်အသစ်ကလည်းမကြာခင်ခေါ်ထားတာမျိုးဘလို့ဆက်ဖြစ်လာနိုင်ပါလဲရှေလာဖရိုက်တီရဲ့မှာချင်းပါမယ်လွှတ်တော်အသစ်တက်မတဲ့ဆုံးဖြတ်ဖို့ခက်နေတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရနဲ့နောက်ရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတို့ကိုမေးထားပါတယ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာစနစ်ကအခုလိုဆုံးဖြတ်ရခက်နေပုံကို
အခုချိန်နေမှာတော့ပြောဖို့ခက်ပါတယ်ခင်ဗျအဓိကကတော့ဒီမဲအစည်းဖုံးပွားမှုတွေလွယ်မမှုတွေရှိနေတယ်ဒါကြောင့်ကော်မရှင်ကိုတောင်းဆိုတာရှိပါတယ်ကျွန်တော်တို့နောက်ဆုံးမေးပေးခဲ့တဲ့မဲဆန္ဒရှင်စည်းရင်းပေါ့နော်ဒါလေးကိုထုတ်ပြန်ပေးပါထုတ်ပြန်ပေးလို့ရှိရင်ဒါဆိုကျွန်တော်တို့စီစစ်ပြီးလက်ခံမယ်ပေါ့ဒီတောင်းဆိုတဲ့မဲစင်းကိုထုတ်မပေးဘဲနဲ့ဒီမဲရလက်ကိုအတင်းအတီးပြုတယ်ဆိုရင်တော့အကျက်တက်ဖြစ်သွားနိုင်တယ်ပေါ့လေကျွန်တော်တို့အနေနဲ့ကလည်းဒီမဲ UEC ရဖြည့်ရှင်းမှုတစုံတရာမပြုဘဲနဲ့တော့လွတ်တော်ကိုတက်မဲ့မတက်ဘူးဆိုတာခုချိန်မှာတော့ဆုံးဖြတ်ရလေခက်ပါတယ
် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဒီမဲပြဿနာပေါ
်ရွေးကောက်ပွဲမှာတိုင်နေတဲ့ကိုကရွေးကောက်ပွဲမှာတမာမှုတွေရှိခဲ့ရင်ဆိုပြီးကြိုပြီးတော့နမိတ်ဖတ်တယ်လို့ပြောထားခဲ့တာပဲလေအဲ့တော့ဒီရွေးကောက်ပွဲမှာအကယ်၍များကျွန်တော်တို့ရဲ့အနိုင်ဟာပုဂ္ဂတိကများနိုင်နေမှာဆိုရင်အခုဖြစ်နေတဲ့သနာပြပွဲတွေမတည်ငြိမ်ဘူးဖြစ်တဲ့အစားပေါင်းများစွာပို့ဆိုမယ်လို့ညွှန်လင်းထားပါတယ်အခုတော်သေးတယ
်ဒါပေမဲ့ဒေါက်တာအနန္ဒာစမြင့်ကတော့ဒီမဲရလက်ကြံကိုညင်းနေတာမဟုတ်ပဲမဲကြံနာတန်တရာရှင်းကျင်လို့တာပါလို့ဆိုပါတယ
်မဲအနိုင်အရှုံးကိုကျွန်တော်တို့အငြင်းမပေါ်ဘူးခင်ဗျရလက်ပြောင်းသွားဖို့အခြေအနေကိုကျွန်တော်တို့ပြောနေတာမဟုတ်ဘူးအဓိကကျွန်တော်တို့ပြောချင်တဲ့ရည်ရွယ်ချက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲဖြစ်စဉ်အနေနဲ့ရောဒါကျွန်တော်တို့စတင်တည်ဆောက်ပေးခဲ့တဲ့ရည်ကြီးမှုအတိုင်းပဲဒီ2020ဖြစ်စဉ်ကိုကျွန်တော်ကမျှော်လင့်နေကျွန်တော်တို့ပါတီအနေနဲ့စီစစ်တဲ့အခါကျတော့လေဒီမဲကွာဟာချက်တွေအင်မတန်ကြီးမားတော့ကျွန်တော်တွေ့ရတယ်မဲစင်းကွာဟာချက်တွေလေအခုလို9တန်းကျော်7တန်းနီးပါးလောက်ကြီးမဲစင်းမှားရွေးနေတာဖြစ်နေတဲ့အခါကျတော့တန်တရာရှင်းတော့အော်မဲစင်းကိုထုတ်ပေးလိုက်ရင်တန်ရှင်းတော်ပြီ
။ဒါပေမဲ့ဒေါက်တာမျိုးညွတ်ကလည်
းဒါအခုမှဖြစ်တာမဟုတ်ပါဘူး။2010 2015ဒီအကုန်လုံးကဒီတိုင်းပဲလုပ်ခဲ့တာပါခင်ဗျာ။အကယ်၍ဒီလုပ်ရကမသိတော့ဘူးထင်ကျွန်တော်လွတ်တော်မှာတင်ပြဆွေးနွေးပြီးတော့ဒီရွေးကောက်ပွဲဥပဒေလေးဤဥပဒေလေးပြုပြင်ဖို့ကြိုးစားဖို့ပဲရှိပါတယ်။
ဒါပေမဲ့ဒေါက်တာအနန္ဒာလှမြင့်ကတော့အခုပြဿနာကိုရှင်းဖို့အထူးလွတ်တော်ခေါ်တာကိုညင်းခဲ့တာကြောင့်လာမယ့်လွတ်တော်တင်ပါလဲဖြည့်ရှင်းနိုင်ဖို့မသေးကြဘူးလို့ဆိုကအဓိက UEC ကတည်ထောင်စုရွေးကောက်ပွဲကော်မရှင်ပြဿနာလို့ဆိုပါတယ
် UEC ကဖြည့်ရှင်းပြရမယ့်တာဝန်သူ့မှာရှိပါတယ်ပြီးတော့တတိယအကြိမ်မဲစင်းနောက်ဆုံးမဲပေးခဲ့တဲ့မဲဆန္ဒရှင်စီးရင်ဆိုတာကလည်း UEC အနေနဲ့တက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကိုတရားဝင်ပေးဥပေးရမယ့်မဲစင်းဖြစ်ပါတယ်တတိယအကြိမ်မဲစင်းဆိုတာကကျွန်တော်တို့ပထမအကြိမ်မဲစင်းကျင်ညာတယ်အဲ့ရောက်ပါတီတွေကလည်းစစ်မယ်ကုသရေတွေကလည်းစစ်မယ်အမားရင်းတွေရှိတယ်ဆိုရင်ပြန်ပြီးတော့ဥရေရကြောကြဆိုကြပြီးရင်ဒုတိယအကြိမ်စစ်စစ်ထားတဲ့မဲစင်းထုတ်မယ်ပြီးရင်ဒီကအဲ့ရောက်လည်းကျွန်တော်တို့ကစစ်စစ်ပြီးနောက်ဆုံးတတိယအကြိမ်မဲစင်းကတော့ final ကျင်ညာလိုက်တဲ့မဲစင်းပဲအဲ့ဒါရလို့ရှိရင်သူ့ဟာသူပဲပါတီကိုပဲမဲပေးခဲ့မဲပေးခဲ့ပြဿနာမရှိဘူးဒီလူကဒီမဲဆန္ဒနယ်မှာတကယ်ရှိလားမရှိလားမဲပေးခွင့်ရခဲ့တာမရခဲ့တာဒါပဲကျွန်တော်တို့ကဟိုဆုံးသက်မှာအဆင်ပြေသွားပြီယူကြီးဒီဘက်ကတစုံတစ်ခုဖြည့်ရှင်းနေမပြူဆိုရင်တော့လာမယ့်လွတ်တော်မှာကျန်တဲ့ကိုယ်စားလှယ်တက်မယ်မတက်ဘူးဆိုတာလည်းမေကွန်းထုတ်ဆရာဖြစ်လာတာပေါ့နော
်အခုလိုလွတ်တော်အသစ်တက်မတက်မေကွန်းထုတ်လာတဲ့ပေါ့ဒေါက်တာမျိုးညွန့်ကတော့
သူတို့ပါတီတယောက်ရဲ့လွတ်တော်တက်ခြင်းမတက်ခြင်းကတော့ကျွန်တော်တို့ဘာမှမှတ်ချက်မပေးပါဘူးတက်ခြင်းမတက်ခြင်းနဲ့ပတ်သက်တဲ့ဥပဒေတွေအတိုင်းပဲကျွန်တော်တို့ဆက်လက်လုပ်သွားမှာဖြစ်ပါတယ်အရေးယူခံမှာပေါ့ဗျာဘယ်လိုပုံစံနဲ့အရေးယူရမလဲဆိုတော့သူပဲမှာပါပါဒီတော့ကျွန်တော်တို့ကြိုတင်ပြီးတော့ပူပန်မှုတွေမရှိပါဘူး။ရွေးကောက်ပွဲမှာအနိုင်ရရှိတဲ့လူဟာသူတက်ဖို့အတွက်ကျွန်တော်တို့လွှတ်တော်အလဲအကြောင်းကြားထားပြီးသားပါ။ကျွန်တော်လွှတ်တော်တက်ဖို့လုံရုံလုံစင်အတိုင်းတော့လှုပ်ထားတာတွေအကုန်လုံးတွေ့မိရပါတယ်။အဲ့တော့တမရဝါနေပြီးသူရဲ့ကိုယ်စားလှယ်တွေကိုပုံမှန်အတိုင်းအညီစင်ပေးပို့ထားပြီးလဲဖြစ်တယ်လို့ကျွန်တော်သိရပါတယ
်။တကယ်တော့ဒီမိုကရေစီအသွေးသူပြောင်းရေးတွေမှာအရေးပါလိမ့်ရှိတဲ့ဒုတိယအကြိမ်မြောက်ရွေးကောက်ပွဲတွေမှာအခုလိုဖြစ်လာတဲ့ကြံစည်တာတွေဘယ်လိုဖြည့်ရှင်းနိုင်မလဲဆိုတာကတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဝင်းမဲပါ